ရုရှားဂျက်တိုက်လေဒဇင်ဆိုင်ဗေးရီးယားအီရာကူစကာမြို့လူနေရပ်ကွက်ချက်ကိုတနင်္ဂနွေနေ့တုန်းကပြတ်ကျခဲ့တဲ့အတွက်လေယာဉ်မှုနှစ်ဦးသေဆုံးခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောဆိုပါတယ်။လေယာဉ်ဟာနှစ်ထပ်အိမ်တစ်လုံးပေါ်ကိုပြတ်ကျခဲ့တယ်လို့အီရာကူစကာအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့မှာပြတ်ကျခဲ့တဲ့လေယာဉ်ဟာ SU-30 အမျိုးအစားဖြစ်ပြီးစံတပ်ပြန်တန်းနေစဉ်ပြတ်ကျခဲ့တာဖြစ်ကြောင်းနဲ့လေယာဉ်မှုနှစ်ဦးကတော့တည်ဆုံးခဲ့ပြီးအခြားထိခိုက်ဒဏ်ရာရရှိမှုမရှိဘူးလို့အရေးပေါ်ကယ်ဆယ်ရေးဌာနဝင်ကြီးကပြောဆိုပါတယ်။လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတော့ပုံတွေမှာနေရင်တချို့မီးလောင်ကျွမ်းနေပြီးမီးခိုးလုံးတွေထွက်နေတာကိုဖော်ပြကြပါတယ်။အခုလိုရုရှားလေယာဉ်ပြတ်ကျတာဟာ6ရက်အတွင်းဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အော်တိုဘာလ18ရက်နေ့တုန်းကလည်း SU-34 အမျိုးအစားဂျက်တိုက်လေယာဉ်ဒဇင်တောင်ပိုင်း RISX မြို့ကနေပြီးတော့မျိုးကလူနေတိုက်ခန်းတွေပေါ်ပြတ်ကျခဲ့တဲ့အတွက်အနည်းဆုံးလူ15ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။